ီးခဲ့တဲ့2004ခုနှစ်တုန်းကရိုဟင်ဂျာအမျိုးသား3ယောက်ရဲ့တိုက်ခိုက်ဖျက်ဆီးခြင်းခံခဲ့ရတဲ့မလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်ကမြန်မာတန်ယုံဟာဒီအေပီလ21ရက်တောက်ကြနေမှာပဲမီးလောင်ပြာကျသွားတဲ့အဖြစ်နဲ့ထပ်မံကြုံရပြန်ပါတယ်။အဆိုပါမီးလောင်ကျွမ်းမှုမှာတန်ယုံဝန်ထမ်းတဦးဖြစ်တဲ့အသက်40ကျော်အရွယ်ကိုကျော်ကျော်ဆိုသူလဲမီးလောင်ကျွမ်းပြီးအသက်ဆုံးရှုံးခဲ့ရတယ်လို့ RFA ကစုံစမ်းသိရှိရပါတယ်။ကိုကျော်ကျော်ဟာအဆိုပါမြန်မာတန်ယုံမှာတာဝန်ထမ်းဆောင်နေခဲ့တာ3နှစ်ကျော်4နှစ်နီးပါးရှိနေပြီလို့လဲသိရပါတယ်။မလေးရှားကမြန်မာတန်ယုံအခုလိုမီးလောင်ပျက်စီးခဲ့ရပုံနေနဲ့ပတ်သက်လို့မလေးရှား CID ရဲ့အရာရှိ Mr. Jones ကို RFA ကဆက်သွယ်မေးမြန်းကြည့်ရမှာသူက
The incident happened just among the embassy workers. This is an internal problem. Embassy was damaged by fire about 70%.
အခုလိုမီးလောင်ဆုံးရှုံးမှုဖြစ်ခဲ့ရမှုဟာတန်ယုံတွေကဝန်ထမ်းတွေအချင်းချင်းကြားဖြစ်ပျက်ခဲ့တဲ့တန်ယုံတွင်ပြဿနာဖြစ်တယ်ဆိုတာလောက်သာကျွန်တော်ပြောနိုင်မှာပါ။တန်ယုံရဲ့မီးလောင်ပျက်စီးမှုကတော့80ရာခိုင်နှုန်းလောက်ရှိပြီးအဲ့ဒီမှာတန်ယုံဝန်ထမ်းတူတီးဆုံးသွားတယ်ဆိုတာကိုတော့အတိအပြုပြောနိုင်ပါတယ်။မီးဘလို့ဆလောင်တဲ့ဘလို့အကြောင်းတွေကမီးလောင်မှုကိုဖြစ်စေခဲ့တယ်ဆိုတာတွေနဲ့ပတ်သက်လို့တော့ကျွန်တော်တို့ဘက်ကဆက်လက်စုံစမ်းနေသေးပါလို့ CID ရဲ့အရာရှိ Mr. Jones ပြောဆိုသွားခဲ့တာပါ။အခုလိုမီးလောင်ဆုံးရှုံးမှုတွေနဲ့ပတ်သက်ပြီး RFA ကမလေးရှားနိုင်ငံမှာရှိတဲ့မြန်မာအတိုင်းဝိုင်းကိုလည်းဆက်သွယ်မေးမြန်းစုံစမ်းခဲ့ပါတယ်။ဥမောင်လှဆိုသူဟာမလေးရှားနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်နေသူဖြစ်ပြီးမြန်မာတန်ယုံရဲ့အခြေအနေတွေကိုအနီးကပ်လေ့လာစောင့်ကြည့်နေသူလည်းဖြစ်ပါတယ်။ဥမောင်လှကတော့မြန်မာတန်ယုံမီးလောင်မှုဖြစ်ပွားခဲ့ပုံနေနဲ့ပတ်သက်လို့သူကြားသည့်ထားသမျှကိုအခုလိုရှင်းပြပါတယ်
။အခုနောက်ဆုံးသတင်းလာတော့မလေးရှားနိုင်ငံမြန်မာတန်ယုံဟာမူတမ်းဖြစ်တဲ့ကိုကျော်ကျော်ကမဘာပြည်ပြန်ကနေမှသူ့ရဲ့လက်စာ3လက်စာကိုမရရှိသေးတဲ့အတွက်ကြောင့်မလို့တဲ့တာမကြီးနဲ့အခြေတည်စကားများပြီးတော့ပေါ့လေဒီနေ့အပြေလာနေစတဲ့နေ့မနေ့ကနေကြွေးလောက်မှာကိုကျော်ကျော်ကအဲ့ဒီတန်ယုံတရုံလုံးကိုတမျောင်တစ်ချောင်းနဲ့လိုက်ရမ်းတယ်လိုက်ရမ်းတော့တန်ယုံတွေကလူတွေကအကုန်လုံးထွက်ပြေးတယ်အပြင်ကိုရောက်တဲ့အချိန်မှာသူကတန်ယုံတကားတွေအကုန်ပိတ်ပြီးတော့အထဲမှာအကုန်လုံးမီးပတ်ရှို့ပါအဲ့လိုမီးပတ်ရှို့ပြီးတော့မှသူကတန်ယုံရဲ့ဝရန္တာမှာထွက်ရမ်းနေအဲ့ဒီအချိန်မှာရဲသားတွေရောက်လာပြီးတော့ရဲသားတွေကဝိုင်းထားတယ်အဲ့လိုဝိုင်းထားပြီးတော့သူတို့ဘာမှမလုပ်နိုင်တဲ့အချိန်မှာမိသားကားကိုခေါ်လိုက်တော့မိသားကားရောက်လာတဲ့အချိန်မှာလည်းမိကသတ်လို့မရတော့ဘူး။အဲ့လိုဖြစ်တဲ့အချိန်မှာ तू ကအစကနေပြီးတော့အများကြောင့်ဟော်သွားငါ့ကိုတန်ယုံတယုံလုံးကဝိုင်းရက်ဆက်ကြတယ်ရက်ဆက်ကြတယ်လို့ဟော်ပြီးတော့မှမိဘုံတွေကို तू ခုံဆင်းသွားပြီးတော့ तू ပါပြေးသွားပါလေ။အဆောင်နေရာတစ်ခုပဲကျန်တယ်အချမ်းသာခေါင်းမိုးတွေပါလိမ့်အကုန်လုံးပုံသွားတယ
်။နောက်ထပ်မြန်မာတဦးဖြစ်တဲ့ကိုထွန်းထွန်းဟာလည်းမလေးရှားနိုင်ငံမှာနှစ်ပေါင်းကြာရှည်စွာနေထိုင်ပြီးမြန်မာအရေးလေးလာနေသူတဦးလည်းဖြစ်ပါတယ်။တန်ယုံမီလောင်ကျွမ်းမှုနဲ့ပတ်သက်လို့ RFA ကိုကိုထွန်းထွန်းကအခုလိုရှင်းပြပါဗျ။အ
ဓိကမီးရှို့တဲ့လူကဦးကျော်ကျော်ရှို့တာ။မီးကနေလဲ7နာရီဝန်းကျင်လောက်လောင်တယ်။7နာရီခွဲလောက်မှမင်းညွန်ကျိုးရတယ်။အခုချိန်ကြီးနှိမ့်လို့မပြီးသေးဘူးသူကကျွန်တော်သိရတယ်။တတော်တို့ကတော့လည်းပြာကျသွားပြီပေါ့နော်။အဲ့တော့အခင်းပြေသွားတဲ့ချိန်မှာတမ္မကြီးကရုံကမှရှိတယ်။အဲ့မှာတမ္မကြီးလည်းဆင်းပြေရတယ်။သူတို့အားကအုံဖြတ်ပြေးကြတယ်ဟုတ်လား။အရေးကြီးတဲ့ဆရာသမားတွေအကုန်ပါသွားတယ်။တန်ယုံကတော့ကုလိုတဲ့ကိုကောင်းဆုံးလုပ်ငန်းတွေအားလုံးပေါ့နော်။ဒီကိစ္စမပြီးဖြစ်ချင်းရေကတမ်းကြီးရေဆရာမသူတာယောကပြောနေတယ
်။ဥမောင်လှနဲ့ကိုတွန်းတွန်းတို့ပြောဆိုသွားခဲ့တဲ့သတင်းတွေနဲ့ပတ်သက်လို့အတီးပြုချက်ရယူနိုင်ဖို့ကွာလာလမ်ပူးမြန်မာတန်ယုံကို RFA ကဖုန်းအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဖုန်းလိုင်းတွေမအားမလတ်ဖြစ်နေခဲ့ပါတယ်။တန်ယုံမီးလောင်ဆုံးရှုံးပြီးလူတူဦးသေဆုံးခဲ့ရတဲ့အထိဖြစ်ခဲ့ရတဲ့အခြေခံအကြောင်းတွေကိုထပ်မံအတီးပြုနိုင်ဖို့ RFA ကဆက်လက်စုံစမ်းနေသေးပဲဖြစ်ကြောင်းပါခင်ဗျာ။